စကိုင်းတိုင်းတဲကပြည်သူ့ကာကွယ်ရေးတပ်တွေနဲ့တိုက်ပွဲဖြစ်ခဲ့တဲ့နေရာတွေပေါ်စစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေမကြာမကြာလုပ်နေတာမှာမနေ့ညပိုင်းကခင်ဦးမြို့နယ်အပေါ်ဘုံကျဲလို့အရက်သားတွေအခုလိုတည်ဆုံခဲ့ရပါတယ်။နောက်မန္တလေးတိုင်းမြင်းချံမြို့နယ်ထဲမှာလည်းစစ်တပ်ရဲ့နေမျိုးရှင်းလင်းရေးအတွင်းအရက်သားတို့တပ်ဖြတ်ခံခဲ့ရပြန်ပါတယ်။ဒီရန်ကုန်ကပေးပို့လာတဲ့သတင်းတွေကိုအခြေခံပြီးတော့ကိုခမောင်စိုးမင်းပြောပြပေးပါအောင်ခင်ဗျာ။
စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေမကြာခဏတိုက်ပွဲဖြစ်ပွားလေရှိတဲ့စကိုင်းတိုင်းထဲမှာစစ်တပ်ကလေကြောင်းကနေတိုက်ခိုက်မှုတွေကိုဇက်တိုက်ပြုလုပ်နေပါတယ်။စက်တင်ဘာ25ရက်မနေ့ဗုဒ္ဓဟူးနေ့ညပိုင်းကခင်ဦးမြို့နယ်အရှေ့ပိုင်းမှာရှိတဲ့ရှလွန်ရွာကိုစစ်တပ်ကဝေဟင်ကနေဘုံကျဲတိုက်ခိုက်ခဲ့လို့အရသား2ဦးသေဆုံးပြီး2ဦးဒဏ်ရာရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီဘက်မှာလက်ရှိတိုက်ပွဲတွေဖြစ်ပွားခြင်းမရှိဘဲလေချောင်းကတိုက်ခိုက်ခံခဲ့ရတာလို့ဒေသခံတဦးကအခုလိုပြောပါတယ
်ခဏလေးဝဲတော့ကရေဆက်လို့ရမှာဓာတ်ဖိုက်တာလာချပါလေခီးကပြည်သူကတော့အမျိုးသားနှစ်ယောက်ပြီးတယ်တယောက်ကဒဏ်ရာရအမျိုးသမီးတစ်ယောက်ကခြေလုံးထည့်ရနှစ်ယောက်ပြီးနှစ်ယောက်ဒဏ်ရာရတယ်အိမ်တင်းကအိမ်တန်းလန်းလေးအိမ်တဲတဲကြလုံးလို့အဲဒီနေ့နဲ့အိမ်ကဒီနေ့နဲ့အိမ်ကကျတော့အဲယောက်ျားတော့ပြီးတယ်မိန်းမတော့ပေါက်ပြောက်သွားတာအဲနောက်တစ်ယောက်အိမ်ပြေးတာလေအဲအိမ်ရဲ့ဟိုအိမ်နှခန့်ကြလိုက်တော့အဲဝါနေပြီးတော့အစားနေဝင်ပြီးတော့လေအဲ့ဒီဝါကတယောက်ပါပေါ့ဟိုတယောက်ကလည်းအဲ့ဝင့်နေတဲ့တလားနေပြီးတော့ဟိုဆင်းမှန်းတာပေါ့နော်ဆင်းမှန်းတာစောဦးရစီကတော့အိမ်လေးအိမ်နာပြတ်သွားတာပေါ့ဂျွာတဲ့ဟိုတည်းကဂျွာတဲ့ဂျွာတဲ့ချသွားတာအားမလို့ရှိဦးတိုက်ပွဲက
စကိုင်းတိုင်းဘက်ကစီးရေလှူရှာမှုတွေလေချောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာပြောဆိုခြင်းမရှိသေးပါဘူးအရသာပြည်သူတွေရှိနေတဲ့နေရာအပေါ်စစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အပေါ်နိုင်ငံတကာဝေဖန်ကန့်ကွက်မှုတွေရှိနေပေမဲ့စစ်တပ်ဘက်ကတော့လေကြောင်းတိုက်ခိုက်မှုတွေကိုတိုးမြှင့်လှုံ့ဆော်ခဲ့ပါတယ်။စကိုင်းတိုင်းနဲ့ကက်လျက်မန္တလေးတိုင်းမြင်းကြံမြို့နယ်ထဲမှာလည်းစစ်တပ်ကနယ်မြေရှင်းလင်းမှုတွေလုပ်နေပါတယ်။ဒီလစက်တင်ဘာ25ရက်မနေ့ကမြင်းကြံမြို့နယ်ကက်လျက်မြင်းကြံမြို့နယ်သုံးမိုင်အကွာမှာရှိတဲ့ဖုံရွာကိုစစ်တပ်နဲ့စစ်တပ်ထောက်ခံသူဖြူစော်ကြီးတွေရောက်ရှိလာပြီးကျေးရွာသား3ဦးကိုတပ်ဖြတ်သွားတယ်လို့မြင်းကြံမျိုးကံတဦးကပြောပါတယ်
ဖုံရွာဆိုတဲ့ရွာကိုဒီကောင်နဲ့စစ်ကောင်စီတကြောင်ရောက်နေတယ်သူကမနေ့စော်ကြီးပေါ့ဒေါ်လာကြီးရှိတယ်9နိုင်ကျော်လောက်ခနဲ့အဲ့ဒီဖုံရွာကိုသူကဒေဝါလုံးကိုပိတ်လိုက်တာပရင်းပြီးလက်ပါတာပေါ့ဒလန်ခေါ်မှာပေါ့ပီတီအက်တွေထောက်ဖို့လုပ်ရဲလောက်တယ်ဆိုပြီးတော့သူတိုင်းထားတဲ့လူတွေနဲ့နာမည်စင်းနေလာတာအဲ့ဒီလူတွေကတော့တင်းချောင်နေတာပေါ့ဗျာအင်းထဲမှာပါတဲ့လူတွေနဲ့ဆွေမျိုးနီးတဲ့တော်တဲ့အမျိုးသား3ယောက်ကိုသူတို့တက်တယ်တက်ပြီးတော့မီးနဲ့ရှို့သွားတယ်အသက်ခံတဲ့လူ၃ယောက်ရဲ့အိမ်နဲ့မီးနဲ့ရှို့တယ်ရှို့ပြီးဖြတ်စည်းသွားတယ်ပေါ့ဗျာ
စစ်တပ်ကလာရှာသူတွေဟာကျေးရွာအုပ်ချုပ်ရေးမှူးဟောင်းနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ထောက်ခံသူတွေဖြစ်ပြီးသူတို့ကကြိုတင်တင်းရှောင်နေတာကြောင့်ကြံတဲ့သူတွေကိုတတ်ဖြတ်သွားတာလို့ဒေသခံတွေကပြောပါတယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေဘက်ကမြင်းကြံခရိုင်အထူးစစ်စင်ရေးစတင်ခဲ့ပြီးတဲ့နောက်ပိုင်းမြင်းကြံခရိုင်တဲကမြို့တွေဖြစ်ကြတဲ့မြင်းကြံငဇွန်တောင်သားနထိုးကြီးစတဲ့မြို့နယ်တွေတဲကကျေးရွာတွေကိုစစ်တပ်ကနေစဉ်လူလူလေချောင်းကတိုက်ခိုက်ခဲ့ပါတယ်လေချောင်းတိုက်ခိုက်မှုကြောင့်အခုစက်တင်ဘာလထဲမှာအရက်သား20ရက်မနေ့သေဆုံးပြီး10ဦးတဲ့မနေ့ဒဏ်ရာရရှိခဲ့ပါတယ်ခင်ဗျာ